လီပီးယားနိုင်ငံထရီပိုလီမြို့တော်မှာစနေနေ့တညလုံးတနတ်တန်တွေပောက်ကွဲတန်တွေကြားနေရပြီးတဲ့နောက်ဒီကနေ့တနင်္ဂနွေနေ့မှာတော့အတိုက်ခံတပ်ဖွဲ့တွေဟာထရီပိုလီမြို့တော်နဲ့18မိုင်အကွာမှာဂရက်ဖီရဲ့တပ်ဖွဲ့တွေနဲ့အပြင်းထန်တိုက်ပွဲတွေဖြစ်ပွားနေကြပါတယ်ထရီပိုလီမြို့တော်ကိုမြောက်အတ္လန်တိတ်နေတိုးစစ်စာချုပ်အဖွဲ့တပ်ဖွဲ့တွေကလေကြောင်းကနေပစ်ခတ်တိုက်ခိုက်စစ်မှာအတိုက်ခံတပ်တွေကထရီပိုလီမြို့နားကိုချဉ်ကပ်လာနေကြတာဖြစ်ပါတယ်အတိုက်ခံတပ်ဖွဲ့တွေဟာထရီပိုလီမြို့ရဲ့အနောက်ဘက်ဇာဝီယာမြို့နဲ့အရှေ့ဘက်ဘရီကာမြို့တွေကိုသိမ်းပိုက်ထားကြပြီးတော့မှထရီပိုလီမြို့ကိုနှစ်ဖက်ညတိုက်နေကြတာဖြစ်ပါတယ်အတိုက်ခံတွေရဲ့အခြေစိုက်ရာအရှိချမ်းကအသွင်ကူးပြောင်းရေးအမျိုးသားကောင်စီ DNC ကသူတို့ရဲ့တပ်တွေဟာထရီပိုလီမြို့ကိုအခြေပြုထားတဲ့ဗိုလ်မှူးကြီးဂရာဖီရဲ့ဌာနချုပ်နဲ့နှိကလာနေပြီလို့ပြောကြားခဲ့ပေမဲ့တိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးဒီကနေ့မှပဲတူနီရှားအစိုးရသတင်းဌာန TAP ကတူနီရှားဟာလီပီးယားကအသွင်ကူးပြောင်းရေးအမျိုးသားကောင်စီ TNC ကိုလီပီးယားပြည်သူတွေကိုတရားဝင်ကိုစားပြုတဲ့အစိုးရအဖြစ်အသိအမှတ်ပြုကြောင်းကြေညာလိုက်ပါတယ်ခင်ဗျာ